စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဘူးသီးတောင်မြို့နယ်မောင်တော်မြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာကုန်းလန်းရေလန်းတွေကိုစစ်တပ်ကနေပိတ်ထားသလိုကုန်းစီတည်ယူခွင့်မှာတားမြစ်ခံထားရပါတယ်။ဒီလိုမျိုးလမ်းတွေပိတ်ထားတာ3လကျော်သွားပြီမို့ဘူးသီးတောင်မြို့နယ်နဲ့မောင်တော်မြို့နယ်မှာဒေသခံပြည်သူတွေစားဝတ်နေရေးအခက်တွေ့နေကြတယ်လို့မောင်တော်ဒေသခံအမျိုးသမီးတဦးကပြောပြပါတယ်
။ဘူးရောင်မောင်တော်ဆိုအခုကလမ်းရလေးပိတ်ထားရယ်ပလူရှင်စစ်တပ်တွေကလည်းကုန်းလမ်းတွေပိတ်ထားရယ်ဆိုတော့ကုန်းစင်းတို့ရဲ့အရင်ကဆိုလို့ရှိရင်စီးတွေဆိုလို့ရှိရင်ဓာတ်စီးတွေဆိုလို့ရှိရင်ပေါ့နော်။နောက်ထောင်ကျော်ရှိတဲ့ဟာတွေမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်လက်စီတူရီကောငါးထောင်အဲ့လိုမျိုးလေအစီစီးတွေဆိုလို့ရှိရင်အရင်တုန်းကဆိုလို့ရှိရင်စီတလီတာမှ2500နှစ်ထောင်အခုဆိုလို့ရှိရင်စီတလီတာ8500 7000အဲ့လိုပေါ့နော်အရင်ကဆိုလို့ရှိရင်ကြက်တွင်တစ်ဖိတ်တောင်ဆိုလို့ရှိရင်ဝေဆာရတာအာ3500 4000နေဆုံးပေါ့နော်အခုဆိုလို့ရှိရင်ကြက်တွင်တစ်ဖိတ်တောင်ကဘယ်လောက်ကျလဲဆိုတော့1000 2000အဲ့လိုကျရပေါ့နော်ဟုတ်
ပြီးခဲ့တဲ့ရပိုင်းတုန်းကလည်းပုံနှချုံမြို့နယ်အထက်စစ်တွေရန်ကုန်ကားလမ်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒီကနေ့အထိလမ်းတွေပိတ်ထားပါတယ်။အခုလိုမျိုးကုန်းလမ်းတွေပိတ်ထားတဲ့အတွက်ရန်ကုန်နဲ့တခြားတိုင်းပြည်နယ်တွေကနေလာတဲ့ကုန်တင်ကားတွေဟာပုံနှချုံမြို့နယ်မှာပိတ်မိနေပါတယ်။ပြည်ပပုဂ္ဂိုလ်တွေကိုအဓိကထားပြီးတော့စားသုံးနေရတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့အခြေခံစားတောက်ကုန်တွေကဈေးနှစ်ဆမြင့်သွားတယ်လို့စစ်တွေဒေသခံတွေကပြောပါတယ်။စစ်တွေဒေသခံတူဖြစ်တဲ့မခင်ခင်တန်းကကုံစင်းတို့အခြေအနေအခုလိုပြောပြပါတယ်
။တခြားဒီအင်တီဟင်းရွက်တဲ့အကုံလုံးအမျိုးစေးတက်သွားတယ်။ရင်းနှီးဆိုရင်900ဟိုဆိုရင်အိမ်မှာလူ300လောက်ကတစ်နေ့စားစားရတော့အခုကကျတော့တစ်ထောင်ပို့ဝေမှတစ်ဆက်စားစားရတဲ့အခြေအနေမျိုးအဲ့လိုမျိုးဖြစ်သွားပါလိမ့်ရှင်။အာဒီတိုက်ပွဲဖြစ်နေတဲ့နေ့ကဆိုရင်အမျိုးလူစီးစိတ်နေပါတယ်။ဈေးတွေကမရှိတော့ဘူး။ရှိတဲ့ဟာလည်းတစ်ထောင်ပို့ဆိုရင်5လုံး10လုံးအဲ့လောက်ပဲရတယ်ဆိုတဲ့အခြေအနေရောရှိခဲ့ပေါ့နော်။
အခုလိုမျိုးရခိုင်ပြည်နယ်မှာလမ်းတွေပိတ်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒေသခံတွေဘက်ကတော့အချိန်ကြာမြင့်လာတာနဲ့အမျှပြည်သူလူထုရဲ့စားဝတ်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအတွက်အခက်အခဲတွေတိုးလာတယ်လို့ပြောပါရယ်
။လမ်းပိတ်ထားတော့ပေါ့နော်။အပြစ်မဆိုလိုပါဘူး။ဟုတ်ပါရဲ့စစ်ဖြစ်တယ်ဆိုတော့ပြည်သူလူထုရဲ့အတွက်ဟိုဟာဖြစ်မယ်ပါလို့ပြောမှာ။အာ NDA ရှိလာမယ်သူတို့အတွက်အဲကြောင့်မလမ်းတွေပိတ်ထားတယ်ဒါပေမဲ့လို့လဲစောင်းဝင်းကြီးချမ်းမာကြီးနဲ့ပတ်သက်လို့ရှိရင်တော့ပေါ့နော်နည်းနည်းအာလမ်းဖွင့်စီခြင်းနဲ့ပေါ့နော် main key တွေမသွားရဘူးအဲလိုမျိုးရောက်ချားလေးတွေအရေးကြီးတဲ့ပုံစံတွေပေါ့နော်အဲလိုမျိုးသွားရဖို့တလတစ်ချိန်တောင်မှောက်ခုနှစ်ရက်အတစ်ဖက်တစ်ချိန်ပေါ့နော်အဲလိုမျိုးတရွာကဘယ်လောက်လူဘယ်လောက်သွားလိုက်ရတယ်အဲလိုမျိုးဟာတွေသိချင်တယ်ပေါ့ဟုတ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေသလိုတိုက်ပွဲတွင်းမှာလည်းမကြာခဏဆိုသလိုအရက်သားပြည်သူတွေထိခိုက်ဒေဆုံးဒဏ်ရာရတာတွေတိုးလာနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာမှာတော့ထောင်နဲ့ခြေတဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ဘေးရှောင်ပြည်သူဒုက္ခသည်တွေဟာလည်းပိုပြီးတော့တိုးလာနေပါတယ်ရှင်။